နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အနေနဲ့အခုလိုလူငယ်တွေနဲ့ငြိမ်းချမ်းရေးစကားဝိုင်းတွေနိုင်ငံတော်အဆင့်နဲ့အခမ်းအနားတွေနဲ့ကျင်းပနိုင်မယ့်အစားလာတလောစစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့တိုင်းရင်းသားဒေသကတိုက်ပွဲတွေကိုအမြန်ဆုံးရပ်အောင်အဓိကဆောင်ရွက်သင့်တယ်လို့မြန်မာနိုင်ငံရေးအကြက်ခတွေကပြောဆိုလိုက်ပါတယ်ထို့စစ်ဆင်နေတဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအကြားနိုင်ငံရေးအရအဖြေရှာနိုင်ဖို့တွစ်ဆုံဆွေးနွေးမှုတွေကိုအရေးတကြီးလှုပ်ဆောင်သင့်တယ်လို့လည်းအကြံပြုကြပါတယ်ဒီကနေ့ကြားပြည်နယ်လွိုင်ကိုမှကျင်းပတဲ့ဒွန်အောင်ဆန်းစုကြည်နဲ့ဒေသခံလူငယ်တွေရဲ့ငြိမ်းချမ်းရေးစကားဝိုင်းပေါ်တုံ့သက်ချက်အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့ကြားပြည်နယ်လွိုက်ကော်မြို့မှာကျင်းပတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကြားပြည်နယ်ကဒေသခံလူငယ်တွေရဲ့ဇကဝိုင်းမှာမြန်မာနိုင်ငံတွင်ဖော်ဆောင်နေတဲ့ငြိမ်းချမ်းရေးအခြေအနေစီးရေးပဋိပက္ခတွေတင်မာနေစေပြည်တွင်းစစ်နဲ့နောက်အစိုးရကဖော်ဆောင်နေတဲ့အမျိုးသားရင်ကြားအစီအစဉ်တွေနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ကြတာဖြစ်ပါတယ်အတိုင်ပင်ခံရဲ့ဇကဝိုင်းမှာပါဝင်သူကြားလူငယ်တူဖြစ်တဲ့ဖရားရရီလိုကလည်းအခုလိုမျိုးနိုင်ငံတွင်းမှာငြိမ်းချမ်းရေးရဖို့ဆိုရင်အမျိုးသားပြန်လည်တင်မြှင့်ရေးနဲ့အမျိုးသားရင်ကြားအစီအစဉ်ကအဓိကအရေးကြီးတယ်ဆိုတဲ့အကြောင်းကိုဒေါအောင်ဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ
်အမျိုးသားပြက်လေတင်းရက်ရေးအတွက်အများကြီးမဟုတ်နေတော့မှနည်းနည်းလေးပေါ့ကျွန်တော်တို့အမျိုးသားပြက်လေတင်းရက်ရေးနဲ့ငင်းချိုင်းဟာအရေးကြီးနေတယ်ဆိုတော့ကိုကောင်းတဲ့နည်းနည်းလေးထက်စဉ်းစားပေးမယ်ဆိုရင်ကျွန်တော်တို့လှုပ်ဆောင်နေတဲ့အမျိုးသားပြက်လေတင်းရက်ရေးကျွန်တော်တို့လှုပ်ဆောင်နေတဲ့ငင်းချိုင်းဟာဒီထက်ပို့ပြီးတော့မှခရီးပေါက်မယ်ဒီထက်ပို့ပြီးတော့ခံမာမယ်လို့ကျွန်တော်ယုံကြည်ပါတယ်ဘာလို့အမျိုးသားပြက်လဲတင်းမြက်ရေးဟာရည်ကြီးရလို့ကျွန်တော်ပြောနေရတာလဲဆိုရင်အမျိုးသားပြက်လဲတင်းမြက်ရေးကိုပြက်ပြားစေတဲ့အပြုအမူတွေလောက်ဆောင်ချက်တော့ကျွန်တော်တမိုင်းနဲ့ချီပြီးကျွန်တော်ရှိခဲ့လို့ပါအခုလည်းရှိနေပါတယ်ဒေတာဆွေးနွေးမှာဥပမာရှမ်းပြည်နယ်မှာနိုင်ငံရေးဆွေးနွေးပွဲလုပ်တဲ့ကိစ္စတွေမှာဖြစ်ဖြစ်ကျွန်တော်တို့ပြည်နယ်မှာဖြစ်အမျိုးသားပြက်လဲတင်းမြက်ရေးကိုပြက်ပြားစေတဲ့အပြုအမူတွေလည်းကျွန်တော်တို့တွေ့နေရပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်အနေနဲ့အမှန်တကယ်ငြိမ်းချမ်းရေးဖော်ဆောင်နိုင်မှုဆိုရင်အခုလိုငြိမ်းချမ်းရေးစကားဝိုင်းနေကျင်းပနေမယ့်အစားတက်မတော်တိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးပါတီတွေပါဝင်နေအမှန်တကယ်စစ်မှန်လေးနက်တဲ့နိုင်ငံရေးစကားဝိုင်းတွေကိုပဲဖော်ဆောင်သင့်တယ်လို့မြန်မာနိုင်ငံရေးအကြေခတ်ဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ
်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ပေါ့လေဒီငြိမ်းချမ်းရေးစကားဝိုင်းတွေကိုလှုပ်တာတက်ပေါ့လေတိုင်းပြည်ရဲ့ငြိမ်းချမ်းရေးနဲ့နော်အမြန်ဆုံးအပြစ်ခတ်ရစဲနိုင်မှုအတွက်အစိုးရလွှတ်တော်တက်မတော်နော်တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေနော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေနဲ့စပွဲဝိုင်းပေါ်မှာထိုင်ပြီးတော့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးအပြစ်ရှာနိုင်မှုကပို့ပြီးတော့အရေးကြီးတယ်လို့မြင်တယ်နော်နိုင်ငံရေးအရာဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးခေါင်းဆောင်တွေကြားမှာနော်တွေ့ဆုံဆွေးနွေးမှုတွေကနေတဆင့်နိုင်ငံရေးအရာသဘောတူညီမှုတရက်ကိုနော်အမြန်ဆုံးရအောင်ဖော်ဆောင်နိုင်မှုကပို့ပြီးတော့အဓိကကျတယ်လို့ကျွန်တော်ကတော့မြင်ပါတယ
်ဒေါက်ဆန်းစုကြည်ကအခုလိုငြိမ်းချမ်းရေးစကားဝိုင်းနေကျင်းပနေတဲ့အချိန်အခုရပိုင်းအတွင်းမှာကိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်တွေမှာတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေတဲ့အတွက်အဲ့ဒီတိုင်းရင်းဒေသမှာဖြစ်နေတဲ့စစ်မီးတွေကိုသူမအနေနဲ့အရင်ဆုံးနှိမ့်သက်တဲ့လို့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးနေတဲ့ Tragender နဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကကချင်မျိုးသမီးနောက်ငြိမ်းချမ်းရေးလှုပ်ရှားသူလည်းဖြစ်တဲ့ဒေါ်နန်ဘူးကထောက်ပြပါရတယ်။အတိုင
်းဘူပေါင်းဒေသမှာစစ်ကတ်အောက်ဆိုးနေတဲ့မြန်မာတပ်မတော်လေးတွေနဲ့တိုက်နေတယ်၊ရွာတွေလည်းချက်ဆင်းနေတယ်ပေါ့နော်။ပြည်သူလူထုတွေကကြောက်နေတယ်၊ကျမတို့ပြည်သူအရေးလှုပ်ဆောင်တဲ့ဆဲဆိုတွေလည်းအများနဲ့စိုးရိမ်နေတယ်။ညဆိုရင်လည်းစားစရာတောက်စရာမရှိ၊အေးချမ်းနေတဲ့အချိန်မှာချမ်းသာအေးတာပဒနာမဟုတ်တော့အသက်လုံလုံတဲ့နေရာရောက်ဖို့ဆိုပြီးတော့အများနဲ့ဒုက္ခရောက်နေတယ်ပေါ့နော်။ဒီလိုအချိန်မှာအခုဒေါက်တာစုကြည်နဲ့ဆရာချင်းညီငယ်ညီမကံအတွက်အကြီးအကျယ်စူးစမ်းနေတယ်ပေါ့လူငယ်တွေနဲ့တွေ့နေ။ဒီလိုလူငယ်တွေနဲ့တွေ့တယ်၊ဒီတိုင်းတိုင်းနဲ့တွေ့တဲ့အခါကိုအဓိကမထားဘဲနဲ့အဓိကစစ်ဆင်နေတဲ့ထိုးစစ်ဆင်နေတဲ့မြမတက်မတော်နဲ့တွေ့ဆုံပြီးတော့ဒီတိုင်းပေါ်ဆောင်နေတဲ့အချိန်မှာဒီလိုထိုးစစ်ဆင်မှုတွေကိုရက်ဆိုင်ပွင့်ရန်ကျင်သူကပြောတင်တယ်လို့ကျွန်မထင်တယ်။လက်တလောဒီအားကြံလိုအပ်နေတဲ့အရေးတကြီးလိုအပ်နေတဲ့ကိစ္စကိုအရင်ဖြေရှင်းပြီးမှဒီခိုင်မာတဲ့ငင်းချင်းရအောင်ဆိုပြီးတော့လုပ်နေတဲ့27ရာစုငင်းချင်းညီလာခံကိုတွားတင်တယ
်။အထူးသဖြင့်တိုင်းရင်းဒေသတွေမှာထိုးစစ်ဆင်နေတဲ့တပ်မတော်နဲ့အရင်ဆုံးငင်းချင်းရေးစကားပြောပြီးစစ်ရေးပဋိပက္ခတွေကိုပြေလည်အောင်ဖြေရှင်းတင်တယ်လို့လည်းဒေါ်နန်ဘူးကပြောပါတယ်
။အဲ့ထိုးထားတဲ့ရှစ်ဖွဲ့ထဲမှာပြင်းပြင်းစစ်ကစစ်တိုက်နေတဲ့နေရာရရှိနေသေးတယ်။အဲ့ဒါကြောင့်မလို့စစ်တိုက်တာက NCA ကိုချိုးဖောက်တာကတိုင်းသားတွေမဟုတ်ပဲနဲ့တမတော်ဖြစ်နေတဲ့အတွက်ကြောင့်မလို့ပြဿနာအရင်အမြင့်ပြဿနာကောင်းကိုအရင်တွားပြီးမှချင်းကပ်ပြီးတော့ဖြေရှင်းဖို့ညာအတွက်ကမှအရေးကြီးတယ်လို့ကျမတို့ထင်တယ
်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့အခုလိုလူငယ်တွေနဲ့ငြိမ်းချမ်းရေးစကားဝိုင်းနေကျင်းပနေသလိုမြန်မာငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးလုပ်ငန်းစဉ်တစ်ခုဖြစ်တဲ့27ရာစုပင်လုံညီလာခံကိုလည်းလာမယ့်2018ခုနှစ် January လနောက်ဆုံးပတ်မှာကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင်။